ပြည်မနိုင်ငံမှာပြည်ပြောင်းလဲမှုတွေစတင်လှုပ်ဆောင်ကြတဲ့ကအဲ့ဒီပြည်ပြောင်းလဲမှုတွေပေါ်တကဘာလုံးကနေချီမွန်ထောပနာပြည်နေခဲ့ကြပေမဲ့လူမျိုးဘာသာရေးစံနဲ့အကြမ်းဖက်မှုတွေဖြစ်ခဲ့တယ်ဆိုတဲ့သတင်းတွေထွက်လာတဲ့အပေါ်စိတ်မကောင်းဖြစ်ရတယ်လို့အမေရိကန်သမ္မတဟောင်းဘစ်ကလင်တန်ကပြောဆိုပါရယ်နိုင်ငံရေးနဲ့နိုင်ငံရေးပြည်ပြောင်းလဲမှုများထဲမှာနိုင်ငံပြုကောင်းဆောင် ေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။မြန်မာနိုင်ငံမှာလက်ရှိလှုပ်ဆောင်နေတဲ့ပြည်ပြင်ပြောင်းလဲမှုတွေအပေါ် Clinton Foundation အနေနဲ့အကူအညီပေးဖို့မြန်မာနိုင်ငံကို၃ရက်ကြာရောက်ရှိနေတဲ့အမေရိကန်သမ္မတဟောင်းလက်ဖြစ် Clinton Foundation ကိုစတင်တည်ထောင်သူအကြီးအကဲလည်းဖြစ်တဲ့ Bill Clinton ကပြည်ပြင်ပြောင်းလဲရေးမှာနိုင်ငံပြုခေါင်းဆောင်တွေရဲ့အရေးပါမှုနဲ့ပတ်သက်ပြီးနိုဝင်ဘာလ14ရက်ကြာသပတေးနေ့ကရန်ကုန်မြို့ငင်းချမ်းရေးစင်တာမှာဟောပြောပွဲကျင်းပပြီးတော့ပြောကြားသွားတာပါ။သမ္မတဟောင်းကလင်တန်အနေနဲ့မြန်မာနိုင်ငံမှာလူမျိုးရေးဘာသာရေးဆန်တဲ့ပဋိပက္ခတွေရပ်ဆိုင်းပြီးငင်းချမ်းရေးရရှိတာကိုမြင်တွေ့လို့တဲ့ဆန္ဒရှိတဲ့အကြောင်းပြောကြားခဲ့တာလည်းဖြစ်ပါတယ်။သူမြန်မာနိုင်ငံမှာရောက်ရှိနေစဉ်အတွင်းအတွေ့အကြုံတွေကိုမျှဝေပေးဖို့သမ္မတဦးသိန်းစင်ကတောင်းဆိုတဲ့အတိုင်းသူ့အနေနဲ့ရန်ကုန်မြို့မှာအခုလိုစကားပြောခြင်းဖြစ်ပြီးပြည်ပြင်ပြောင်းလဲရေးလုပ်ငန်းတွေအရှင်မြင့်လှုပ်ဆောင်နိုင်ရေးနဲ့ဆိုင်တဲ့ကိစ္စရပ်တွေကိုအလေးထားပြောကြားမယ်အကြောင်းအစချီပြီးသမ္မတဟောင်းကလင်တန်ကအခုလိုပြောပါတယ်။
So I will do the best I can to try to do what I was asked by the president to do.
တမလာဦးသိန်းစင်ကတောင်းဆိုတဲ့အတိုင်းကျွန်တော်အတတ်နိုင်ဆုံးစ조사လှုပ်ဆောင်ပါမယ်။အဲ့ဒါကတော့မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းအရှိန်မြင့်လှုပ်ဆောင်ပြီးတော့ဒီမိုကရေစီနီးလမ်းကျတဲ့အားလုံးပါဝင်နိုင်တဲ့စီးပွားရေးအရာလည်းအောင်မြင်မှုရှိတဲ့နိုင်ငံရေးအရာလည်းညွတ်ညွတ်မှုရှိတဲ့တိုင်းပြည်တစ်ခုဖြစ်အောင်ဒီခမ်းနားကိုလာကြတဲ့သူတိုင်းကပါဝင်နိုင်တဲ့နီးလမ်းတွေကိုကျွန်တော်ပြောပြသွားမှာဖြစ်ပါတယ်။
တကယ်တော့မြန်မာနိုင်ငံပြည်ပြင်ပြောင်းလဲမှုတွေစတင်အကောင့်ထဲပေါ်ကလေးကတကဘာလုံးကမြန်မာနိုင်ငံပေါ်အာယုံဆိုင်လာခဲ့ကြပေမဲ့လူမျိုးရေးဘာသာရေးဆန်တဲ့အထူးကိယုံဖြစ်ခဲ့တဲ့အပေါ်မှာတော့အတော်လေးစိတ်ပျက်ခဲ့ကြတယ်ဆိုတာကိုသမ္မတကလင်တန်ကအလေးထားပြောကြားခဲ့ပါတယ
် But the whole world has been pulling for Myanmar
ခင်ဗျားတို့မြန်မာနိုင်ငံစပီးဖွင့်လိုက်ကလေးကတကဘာလုံးကအာယုံဆိုင်လာကြတယ်မြန်မာပြည်ကထွက်လာသမျှသတင်းကောင်းတွေကိုလည်းလူတိုင်းကချီးမွမ်းကြတယ်ဒါပေမဲ့ဘာသာရေးလူမျိုးရေးဆန်တဲ့အကြမ်းဖက်မှုတွေဖြစ်တဲ့ဆိုတဲ့သတင်းတွေကြားပြန်တော့လဲအော်နှလုံးလှန်ကြတယ်မတူညီတဲ့အကြောင်းအချက်တွေအတွက်အချင်းချင်းတပ်ဖြတ်ကြတဲ့အပေါ်လူတွေကအတော်လေးစိတ်ပျက်နေကြပါပြီအဲ့ဒီအချိန်မှာခင်ဗျားတို့တိုင်းပြည်ကဒီမိုကရေစီပြုပြင်ပြောင်းလဲရေးလမ်းကြောင်းပေါ်ကိုစတင်ခြေလှမ်းလိုက်တဲ့အချိန်မှာမြန်မာပြည်ကိုတစ်ခါမှမရောက်ဖူးတဲ့သူတွေဘလောက်များများကခင်ဗျားတို့ကိုအောင်မြင်စေချင်ကြတယ်ဆိုတာခင်ဗျားတို့ short တွက်လို့မရနိုင်ပါဘူး
သမ္မတဟောင်းကလင်တန်ဟာသူအမေရိကန်သမ္မတအဖြစ်တက်တန်းနှစ်ခုတာဝန်ထမ်းဆောင်ခဲ့တဲ့နှစ်တည်းအတွင်းကြုံတွေ့ခဲ့ရတဲ့အတွေ့အကြုံတွေနဲ့နိုင်ရှင်ပြီးမြန်မာနိုင်ငံမှာလည်းတွေ့ဆုံဆွေးနွေးမှုတွေနဲ့နိုင်ငံရေးပြဿနာကိုအပြေရှားလို့ရနိုင်တယ်ဆိုတာကိုပြောကြားသွားပါတယ
်။ I have found that so many problems have been solved in my own experience. When people find something that may seem small
ကျွန်တော်အတွေ့အကြုံအရပြောရမယ်ဆိုရင်လူတွေကဘာမှမဖြစ်စလောက်ကလေးပါလို့ထင်ထားတဲ့အသေးအမွှားလေးကနေအချင်းချင်းလက်တွဲလှုပ်ဆောင်ပြီးပြဿနာတွေကိုပြေလည်သွားကြတာမျိုးရှိပါတယ်။အဆုံးသတ်မှာတော့အဲ့ဒီအောင်မြင်မှုကအားလုံးနဲ့ဆိုင်တယ်အားလုံးလှုပ်လို့ရရှိတယ်ဆိုတဲ့အမြင်မျိုးဝင်လာပြီးတော့အားလုံးကဝမ်းသာဂုဏ်ယူသွားကြတာပါပဲ
။သမ္မတကလင်တန်ရဲ့ပြောဆိုချက်တွေဟာတကယ်တော့အမေရိကန်အစိုးရရဲ့ policy တွေနဲ့ထပ်တူထမျှသဘောမျိုးဖြစ်ပါတယ်လို့အခမ်းအနားကိုတက်လာတဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီး Derek Michelle ကလည်းပြောပါတယ်။အခမ်းအနားကိုတက်လာသူနောက်တစ်ဦးဖြစ်တဲ့ကျောင်းသားကောင်းဆောင်ဟောင်းကွန်မိုတီဇွန်ကတော့ကမ္ဘာကမြန်မာနိုင်ငံကိုဘလို့သဘောထားတယ်ဆိုတာကိုသမ္မတဟောင်းကလင်တန်ကမိမောင်းထိုးပြောဆိုသွားတာဖြစ်တယ်လို့ဆိုပါတယ
်။ပြောတဲ့ဘဝမှာဖြစ်နေတာတွေကဘာတူနေတယ်ပေါ့လေ။ဘဝမှာဖြစ်နေတဲ့ဟာတွေနဲ့ခုနကပြီးခဲ့တဲ့ကမ္ဘာမှာဖြစ်ခဲ့တဲ့ရဝန္ဒာမှာဖြစ်ခဲ့တဲ့ကိစ္စမျိုးတွေပေါ့နော်။သူပုံနှိုင်းပြီးတော့ပြောရတယ်။အဲ့တော့အဓိကကျွန်တော်မြင်တဲ့အမြင်ကတော့ခုနကပြောလို့ပဲ။ကမ္ဘာကြီးကဗမာပြည်ကိုဘလို့မြင်နေပြီလဲပေါ့။အဲ့ဒါအရေးကြီးပါတယ်။ဒါကျွန်တော်တို့ရဲ့ image ပြဿနာပါ။ကမ္ဘာကြီးကကျွန်တော်တို့ပေါ်မြင်နေတဲ့အမြင်ကဗမာပြည်ပြဿနာရှိတဲ့နိုင်ငံလို့မြင်တယ်။အဲ့တော့ပြဿနာရှိတဲ့နိုင်ငံဆိုပြဿနာကိုရှင်းအဲ့လိုမရှင်းနိုင်ဘူးဆိုမင်းတို့ဖွံ့ဖြိုးမှုတွေဘာမှရမှာမဟုတ်ဒီခွင့်ရေးဆုံးရှုံးသွားမယ်လို့သူကအစိုးရကိုဆက်ချက်ထုတ်ထားပါဗျာ
ဒီခန်းနာကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီး Derek Michelle အမေရိကန်တန်ယုံအရာရှိတွေရန်ကုန်တိုင်းဝန်ကြီးချုပ်နိုင်ငံရေးပါတီခေါင်းဆောင်တွေနဲ့အရာဖက်လူမှုအဖွဲ့အစည်းကပုဂ္ဂိုလ်တွေဖိတ်ကြားထားတဲ့ဧည့်သည်တွေတက်ရောက်ခဲ့ကြပါတယ်သမ္မတဟောင်းကလင်တန်ဟာမြန်မာနိုင်ငံကိုပုံထိုးနေ့ကရောက်လာတာဖြစ်ပါတယ်နိုဝင်ဘာလ14ရက်ကြာသပတေးနေ့မနေ့ပိုင်းကတော့သမ္မတဦးသိန်းစိန်လွတ်တော်ဥက္ကဋ္ဌဥရှိမန်းတို့နဲ့နေပြည်တော်မှာတွေ့ဆုံခဲ့တယ်လို့ NLD ဥက္ကဋ္ဌလည်းဖြစ်လွတ်တော်မှာလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်နဲ့လည်းရန်ကုန်မြို့နေအိမ်မှာတွားရောက်တွေ့ဆုံခဲ့ပါတယ်။နိုဝင်ဘာလ15ရက်တောက်ကြနေ့မှာတော့အရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံမှုရှိတယ်လို့သိရပါပါခင်ဗျာ။